စီတီမာနေဆဲရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေကမြို့နယ်ကိုမြို့နယ်မှာတော့အင်တာနက်ဒေတာသုံးဆွဲမှုတွေကိုယာယီဖျက်တောက်လိုက်တဲ့အတွက်ဒေတာခံတွေစိုးရိမ်နေကြပါတယ်။တစ်ချိန်တည်းမှာပဲမြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့ကြားတိုက်ခိုက်မှုတွေဆက်လက်ဖြစ်ပွားနေရမှာဒီကနေ့အစောပိုင်းမှာလည်းမြန်မာစစ်တပ်ကရေတပ်သင်္ဘောတစ်စင်းတိုက်ခိုက်ခံခဲ့ရကြောင်းတပ်မတော်ကပြောဆိုထားပါတယ်။ရခိုင်ပြည်နယ်ဘက်ကနောက်ဆုံးအခြေအနေကို VOA မြန်မာပိုင်းသတင်းတောက်ကိုနိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ပါရခိုင်ပြည်နယ်မြောက်ဦးစစ်တွေနဲ့မောင်တော်ခရိုင်တွေမှာ MBD နဲ့ Telenor Internet Data ဝန်ဆောင်မှုတွေကိုရန်ကြီးရပ်ဆိုင်ဖို့ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကညွှန်ကြားထားကြောင်းဖုန်းခေါ်ဆိုမှုနဲ့ SNS စာသူဝန်ဆောင်မှုတွေကိုတော့ဆက်လက်ရရှိနေမှာဖြစ်ကြောင်းဒေသခံတွေကိုလက်ကင်ဖုန်းတွေကလည်းတစ်ဆင့်မနေ့ကပဲစာရေးပေးဖို့အကြောင်းကြားခဲ့တာပါဥတီတောင်မဲဆန္ဒနယ်မြေကပြည်သူ့လွတ်တော်ကိုဆက်လက်ဥအောင်တောင်းရွှေကတော့ဒေသတွင်းမှာရည်ကြီးတဲ့ဆက်သွယ်မှုတွေကိုဖျက်တောက်ရကြတယ်လို့ပြောပါတယ်
ကျွန်တော်တို့ဒီရခိုင်ပြည်နယ်ခွန်မြုံနေပေါ့နော်အကုန်လုံးအင်တာနက်လိုင်းတွေပိတ်လိုက်ပြီအင်တာနက်လိုင်းတွေမရတော့ဘူးကျွန်တော်တို့အမောင်ချက်ခံလိုက်ရပြီဟူပါလေအဲအဓိကတော့သူတို့စိုက်ချစ်တဲ့နေရာတွေပေါ့အခုဖြစ်နေတဲ့နေရာခွန်မြုံနေပေါ့နော်ပူပြီးတော့ပေါင်းတော့ရသေးတော့ပုံလို့ကျော်နေပြကြောက်တော့မရဘူးပေါ့ဒီဆက်သွေးဘဝင်ခလာကနေတခါလေးဟိုတော့လောက်တာထင်တယ်သူတို့ကစစ်ဖြစ်တဲ့အကြောင်းအရာတွေကိုသူများတွေကိုမပြရအောင်အဲလိုလောက်တာလို့ကျွန်တော်တို့ထင်တယ်ပေါ့နော်ဒါနဲ့ကျွန်တော်တို့ပြည်သူလူထုအများကြီးတုံးနေရကဘာကြီးနဲ့အဆက်တွေဖြစ်လိုက်တယ်လို့ပဲဖြစ်တယ်ဒီဆက်သွေးကွယ်ရကြီးဟာကျွန်တော်တို့ပြည်သူအပူလို့အတွက်လောက်ထားတာဒီလိုလောက်တယ်ဆိုတာကဘာကြီးနဲ့အဆက်တွေဖြစ်ပြီးတော့ခွေးချပြီးမှဒီလိုလောက်တယ်လို့ကျွန်တော်တို့ခံစားရတယ်ဗျာ
အင်တာနက်ဆက်သွယ်မှုတွေယာယီဖျက်တောက်ဖို့ညွှန်ကြားထားတဲ့ဆိုတော့ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကို VOA ကဆက်သွယ်ခဲ့ပေမဲ့လည်းဖုန်းလက်ခံဖြေဆိုခဲ့ခြင်းမရှိခဲ့ပါဘူးအင်တာနက်ဆက်သွယ်မှုတွေယာယီဖျက်တောက်ဖို့ညွှန်ကြားခံခဲ့ရတဲ့ Telenor ကုမ္ပဏီကတော့ဇွန်လ23ရက်နေ့ည10:00နာရီကစဖျက်တောက်ခဲ့ကြောင်းနဲ့ဆက်သွယ်ရေးဥပဒေကိုကိုးကားဖော်ပြထားတဲ့ညွှန်ကြားချက်မှာပိတ်ခိုင်းထားတဲ့အကြောင်းရင်းကိုတိတိကျကျရှင်းပြမထားတဲ့အတွက်ရှင်းလင်းချက်ရဖို့တောင်းခံထားကြောင်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်အထူးသဖြင့်ပဋိပက္ခတွေဖြစ်ပွားနေတဲ့အချိန်မှာစာနာမှုလုပ်ငန်းအတွက်လိုအပ်ချက်ဖြစ်တဲ့ဆက်တွေ့မှုတွေရှိနေဖို့လိုအပ်ကြောင်းလည်းဖော်ပြထားပါတယ်။အင်တာနက်လိုင်းဖြတ်တောက်မှုနဲ့ပတ်သက်လို့သမ္မတသတင်းမှပြည်ညာရေးဖွဲ့တွင်းမှုဘုံမှုချုပ်စော်မင်းထုံးကိုဆက်တွေ့ရမှာတော့မသိရှိသေးကြောင်းပြောပါတယ်။ရခိုင်ပြည်နယ်အတွင်းမှာဖြစ်ပွားနေတဲ့စိုက်ပွဲတွေ၊စီရေလှုပ်ရှားမှုတွေ၊လူခွေရေးချိုးဖောက်မှုသတင်းတွေ၊အင်တာနက်လူမှုကွန်ရက်တွေကနေတစက်ပြန့်နှံ့လေးရှိတဲ့အတွက်ထိန်းချုပ်ဖို့ကြိုးပမ်းတဲ့လှုပ်ရှားဖြစ်နေလဲယူဆနေကြပါတယ်။ဒေသတွင်းမှာကူညီပေးရေးလုပ်ငန်းတွေလုပ်ကနေတဲ့ရခိုင်တိုင်းဒေသမျိုးနွယ်များစီယုံသွင်းမှုကုစစော်ထုံးကတော့လက်နက်ကင်တိုက်ပွဲတွေနဲ့စာနာမှုအကူအညီတွေလိုအပ်နေတဲ့အချိန်ဒီမှာအခုလိုဆက်သွယ်မှုတွေဖျက်တောက်လိုက်တဲ့ပေါ်စိုးရိမ်တယ်လို့ပြောပါတယ်
ဒီမိုကရေစီတွားလက်ထက်မှာတော့ဒါလုံခြုံရေးဖိုက်တဲ့တိကျတော့မဟုတ်ဘူးပေါ့နော်တာကကြတော့ဒီမိုကရေစီစင်းနေနဲ့မကန့်ညီဘူးအဲ့ဒါတော့ဒီဒီတိုင်းလည်းတော့တင်းချင်းနဲ့ယာယီပိုင်ခွင့်ပတ်တာကိုလည်းပဲကျေဆဲလိုက်ရင်ချိုးဖောက်လို့ဒီလိုပဲကျွန်တော်မြင်နေလေဒီလိုနဲ့ဒါတင်းရင်အပေါ်ပဲသူကကနိုင်လို့ဒီလိုတော့ကျွန်တော်မြင်နေလေ
အခုလိုအင်တာနက်လိုင်းဖျက်ဆောင်ထားမှုကြောင့်ဒေသတွင်းအခက်အခဲရှိလာမဲ့အခြေအနေကိုရခိုင်ပြည်နယ်လွှတ်တော်ကနေတစ်ဆင့်တင်ပြသွားမယ်လို့လည်းလွှတ်တော်ဥက္ကဋ္ဌဦးဆန်ကျော်လှကပြောပါတယ်
။ဒီလိုမျိုးနိုင်ငံရေးလူမှုရေးရှိတာပေါ့အဲ့လိုကိုယ်စီစီစဉ်မှုကစသွားဖို့လာဖို့ကစပြောင်းနေပြောင်းဆက်တယ်ဘူးကစအဲ့လိုဆက်ကြည့်ကြတာကြီးပါ။အင်တာနက်လိုင်းကိုတကယ်တမ်းအဲ့ဒီလိုကျွန်တော်တို့ဆက်တော်ခေါ်တော့ကျွန်တော်တို့တောင်းဆိုရမှာပေါ့။ဘာမလုပ်ဖို့တော့ကျွန်တော်တို့ကတရားဝင်ပြောရမှာပဲ
။စချိန်ထဲမှာပဲရခိုင်ပြည်နယ်မှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေရမှာဒီကနေ့မနေ့မှာတော့ရခိုင်ပြည်နယ်စစ်တွေမြို့စိုက်ရိုးကြချောင်းမှာရန်နာထားတဲ့တပ်မတော်ရေသတင်မောတစဉ်ပြစ်ခတ်တိုက်ခိုက်ခံရတယ်လို့တပ်မတော်သတင်းမှပြန်ကြားရေးဖွဲ့တွင်းမှုဘူမှုချုပ်စွန်မင်းထွန်းက VOA ကိုပြောပါတယ
်စစ်တွေကကျွန်တော်စိုက်ရိုးကြချောင်းအဝမှာကြောက်ခါထားတယ်ကျွန်တော်တပ်မတော်ကြီးကစစ်တမောတစဉ်ကိုရေကျန်းတောင်းနေတယ်မနေ့3နာရီခွဲလောက်ကတရားခွန်မီကရှော့တိုက်ထုံးနဲ့လာပြစ်ပါတာရှိတယ်စစ်တမောကအကြီးကဲနေရေးအတွက်ဖြည့်ခွက်ထားတဲ့တမောပေါ့တိုက်မရှိရဲ့လို့စစ်ပြီးတိုက်ခိုက်မရှိ
ဘူးဒီတိုက်ခိုက်မှုကြောင့်တပ်မတော်ရေရင်ကိုတဲ့ပိုင်းအနေငယ်တိုက်ခိုက်ပျက်စီးသွားပြီးစစ်တီတချို့တိုက်ခိုက်မှုရှိခဲ့တယ်လို့သူကဆိုပါတယ်ကလတန်မြို့ဝနီးစိုက်ရိုးကြချောင်းမှာရန်နာထားတဲ့ရေသက်ပိုင်းဆွဲတင်မော်တစီတိုက်ခိုက်ခံရပြီးတပ်မတော်ကလည်းလက်နက်ကြီးတွေနဲ့ပစ်ကတ်မှုတွေရှိခဲ့တယ်လို့အနောက်တကားဒေသကူညီဆက်ဆောင်ရေးအဖွဲ့ခေါင်းဆောင်စစ်တွေမြို့ကဦးအောင်သေးကပြောပါတယ
်ဒီနေ့မနေ့ပတ်ပေါ်တော့ကလတန်မြို့အဝလည်းဒီအဲ့နားမှာရေသက်စခန်းရှိတယ်အဲ့မှာရေတင်မော်တွေပါလို့ရှိတယ်လေရေသက်တင်မော်ကိုပစ်ကတ်ခံရတဲ့ရေသက်ကနေပြန်ပစ်လို့ဒီမှာရော်တဲမှာတော့လက်နက်ကြီးကြီးအရပါတယ်ကြားတဲ့အင်တွေလည်းရှိတယ်ကြီးတော့ရော်လို့ခေါ်တယ်အဲ့ရော်အဲ့တော့မလဲပိုင်းတော့ the interesting office လို့ပြောတော့ကျွန်တော်တို့ကြားမိတာပဲဗျာ
ရခိုင်ပြည်နယ်အတွင်းကစစ်စင်ရေးတွေတွင်အရသာတည်ဆုံမှုတွေဖန်စီမှုတွေပါဝင်လူခွေရေးချိုးဖောက်မှုတွေကျူးလွန်နေကြောင်းစွပ်စွဲခံနေရတဲ့မြန်မာစစ်တပ်ကတော့လုံခြုံရေးလိုအပ်ချက်အရသုတ်ပြန်ဆောင်ရွက်ရမှာဥပဒေနဲ့ညီဆောင်ရွက်နေကြောင်းဒီကနေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲတွင်ကာကွယ်ပြောဆိုသွားပါတယ်ခင်ဗျာ